ကုလသမဂ္ဂမှာမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာအတွက်စဉ်စားဆုံးဖြတ်မဲ့အစီအစဉ်ကိုကုလသမဂ္ဂရဲ့စစ်ဆေးလက်ခံရေးကော်မတီခရီးရန်ရှက်ကော်မတီကဆန်းကန်လိုက်တဲ့အပေါ်မြန်မာစစ်ကောင်စီကဝေဖန်ပါတယ်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့လက်တွေ့အခြေအနေကိုမထင်ဟတဲ့ဆုံးဖြတ်ချက်ဖြစ်တဲ့ဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက AFP သတင်းဌာနကိုပြောဆိုတဲ့အကြောင်းဒီကနေ့ AFP သတင်းမှာဖော်ပြပါတယ်နိုင်ငံတကာနဲ့နိုင်ငံတွင်းဥပဒေတွေအရကုစားပြုခွင့်ရဖို့တန်တမာရေးလှုပ်ရိုးလှုပ်ဆင်နေတဲ့အညီကုလသမဂ္ဂမှဆက်လက်တင်ပြသွားမယ်လို့လည်းဗိုလ်ချုပ်စော်မင်းထွန်းကပြောဆိုခဲ့ပါတယ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြအတဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကိုယ်စားလှယ်နေရာနဲ့ဩဂုတ်လတဲ့တာလီဘန်တွေတကြောပြန်အာဏာရရှိခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားလှယ်နေရာတွေကိုအဖွဲ့ဝင်၉ဦးပါတဲ့ကော်မတီကဆွေးနွေးခဲ့ရမှာလက်တလောအဆုံးဖြတ်မပေးဘဲဆိုင်းငံ့ထားဖို့ဖူထူးနေကဆုံးဖြတ်လိုက်တဲ့အကြောင်းကော်မတီဥက္ကဋ္ဌကကုလသမဂ္ဂဆိုင်ရာဆွေဒင်သားမကြီးအာနာကရင်အနက်စထရ ோம் ကနယူးယောက်ကုလသမဂ္ဂရုံးမှာဗိုလ်ထုနစ်ကသတင်းတောက်တွေကိုပြောခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လို့ရကိုစန့်ကျင်ကြောင်းပြောဆိုထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတာမကြီးဦးကျော်မိုးထွန်းကတော့မြန်မာစစ်အာဏာပိုင်တွေကနိုင်ငံတော်တစ္ဆာဖောက်အဖြစ်ဆွဆဲထားပြီးယာဒူးကဖယ်ရှားကြောင်းကြေညာထားသလိုသူ့နေရာမှာစစ်အရာရှိတဦးနဲ့အစားထိုးဖို့ကိုလည်းကြိုးပမ်းနေတာဖြစ်ပါတယ်ဒါပေမဲ့လည်းတာမကြီးဦးကျော်မိုးထွန်းဆက်လက်တာဝန်ယူနိုင်အောင်ခရီးရန်ရှက်ကော်မတီဆွေးနွေးမှုတွေမလုပ်ဘဲဆိုင်းငံ့မှုဆုံးဖြတ်ခဲ့တာဖြစ်တယ်လို့တန်တမာအတန်းဝန်းကိုကိုကပီရိုက်တာသတင်းမှာလည်းဖော်ပြပါတယ်လက်ရှိတာအမတ်ကြီးတွေဆက်လက်တာဝန်ယူခွင့်ရှိမှလားဆိုတဲ့သတင်းတောက်တည်းရဲ့မေးခွန်းကိုတော့ကော်မတီဥက္ကဋ္ဌဆွေတင်တာအမတ်ကြီးကဖြေကြားဖို့ညှင်းဆိုခဲ့ပါတယ်ခင်ဗျာ